မြန်မာနိုင်ငံတွင်းကသတင်းတောက်တွေအနေနဲ့စီရေးပဋိပက္ခသတင်းတွေကိုရယူရေးသားကြတဲ့နေရာမှာလုံခြုံရေးအရာရောလက်ရှိတည်ဆဲဥပဒေတွေနဲ့ပါတရားစွဲဆိုခံရမယ့် NDA နဲ့ရင်ဆိုင်နေရပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်တွင်းကအစတိုင်းဒေသနဲ့ကင်တွေနဲ့စီရေးတင်မာနေတဲ့ကချင်နဲ့ရှမ်းပြည်နယ်တွင်းသတင်းရယူခွင့်တွေကလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာပါ။ VOA သတင်းတောက် Joe Freeman ရဲ့သတင်းလွှာကိုအခြေခံပြီးတော့မတ်တန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်တွင်သတင်းရယူခွင့်ကလည်းအကန့်အသတ်တွေရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကအစိုးရနယ်စပ်လုံခြုံရေးစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မြန်မာတပ်မတော်ရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေနောက်ပိုင်းနယ်မြေအခြေအနေနဲ့ပတ်သက်ပြီးသတင်းတောက်တွေလွတ်လွတ်လပ်လပ်ဝင်ရောက်သတင်းရယူခွင့်မရှိပါဘူး။အစိုးရကစီစဉ်ပေးတဲ့အချိန်မှာတော့သူတို့လိုက်ပါပို့ဆောင်တဲ့ဒေသတွေကိုသတင်းယူခွင့်ရပါတယ်။ဒါပေမဲ့လုံခြုံရေးအခြေအနေကြောင့်အာဏာပိုင်တို့ခွင့်မပြုတဲ့နေရာတွေရှိတယ်လို့မြန်မာတိုင်းရဲ့ဓာတ်ပုံဌာနဒါရိုက်တာကိုကောင်းထက်ကပြောပြပါတယ
် The problem is like you can expect the permission from the
အာဏာပိုင်တွေစီကခွင့်ပြုချက်ရမရမသိကြတာကတော့ပြဿနာပါရဲတွေစစ်သားတွေစီကဆိုရင်တော့မရဖို့ကတေးကြသလောက်ရှိပါတယ်အလုပ်တဘာဝကိုရှင်းပြကိုအန်ဒီရဲ့ကိုတိပါတယ်ဆိုပြီးပြောလဲမရပါဘူးဘယ်ကူမှသွားခွင့်လာခွင့်မပေးတာပါလို့ကိုကောင်းထက်ပြောသွားတာပါတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းဒေသတွေမှာသတင်းရယူခွင့်ကလည်းသတင်းထောက်တီအတွက်အခက်အခဲမျိုးစုံရှိနေတာပါပြည်ပခဒေသတွေမှာသတင်းရယူခွင့်မရှိသတင်းရေးသားပြန်ရင်လဲဖော်ပြခွင့်ရမရဆိုရင်ရပြန်တယ်လို့တိုင်းရင်းသားလက်နက်ကိုင်တွေနဲ့သတင်းထောက်တွေကြားမှာလဲအပြန်အလှန်ယုံကြည်မှုပြဿနာဘာသာစကားအခက်အခဲတွေကလည်းရှိပြန်ပါတယ်ဒါတွေမကပါဘူးတက်မတော်ဘက်ကလည်းသတင်းထောက်တွေကိုဖန်စီတရားစွဲဆိုတာတွေရှိပါတယ်။ပြီးခဲ့တဲ့လတော့ကရှမ်းပြည်မြောက်ပိုင်းကတောင်ပလောင်လက်နက်ကင်တပ်ဖွဲ့ရဲ့မူရဲစေဝါဖြက်စီးမီးရှို့ပွဲကိုတွားတဲ့ DBB နဲ့အီယာဝတီသတင်းဌာနတို့ကသတင်းထောက်3ဦးကိုတက်မတော်ကဖန်စီပြီးမတရားသေးတဲ့ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားတာပါ။ DBB သတင်းဌာနရဲ့အဒီတာချုပ်ဦးအေးချမ်းနိုင်ကတော့တမရော်ကြီးကခွင့်ပြုချက်နဲ့သွားခဲ့တာလို့ VOA ကိုအခုလိုပြောပါတယ
် All three journalists were now in prison they asked permission from
ဟန်ခန်ထားတဲ့သတင်းထောက်3ဦးစလုံးကနမ်ဆန်ကစစ်တပ်စစ်ဆေးရေးစခန်းမှာခွင့်ပြုချက်တောင်းခံခဲ့ပြီးတော့အဲ့ဒီစခန်းကဘိုးမှူးကြီးကခွင့်ပြုခဲ့တာပါလို့ဦးအေးချမ်းနိုင်ပြောသွားတာဖြစ်ပါတယ်တမရော်နဲ့ပတ်သက်လို့သတင်းရေးသားတာတယောစာရေးသားတာတွေမှာလည်းဖန်စီတရားဆွဲဆိုခံရတဲ့အခြေအနေခံရမယ့်အခြေအနေကလည်းရှိနေပါတယ်2014ခုနှစ်တုန်းကတော့မွန်ပြည်နယ်ဘက်ကတိုက်ပွဲသတင်းရယူခဲ့တဲ့သတင်းတော်ကိုပါကြီးဆိုရင်လည်းတပ်မတော်ကဖန်စီစစ်ဆေးမေးမြန်းစဉ်အတွင်အသက်ခံခဲ့ရပါတယ်အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ 45 Rights ရဲ့မြန်မာဆိုင်ရာကျွမ်းကျင်သူ David Ball ကတော
့ What we've seen in recent years in Myanmar
ပြစ်ခတ်ရံတရားမှုရှိတဲ့လူတွေကိုကူညီထောက်ပံ့မှုကြိုးပမ်းကြတဲ့နိုင်ငံကနဲ့ပြည်တွင်းကလူသားချင်းစာနာထောက်ထားမှုအကူအညီပေးတဲ့သူတွေသတင်းတောက်တွေနောက်လူခွေစောင့်ကြည့်သူတွေအပေါ်မှာပါကန့်သက်ချက်တွေပုံများလာတာကိုဒီဘက်နှစ်ပိုင်းတွေမှာတွေ့လာပါတယ်ပိုဆိုးလာမဲ့ပုံလည်းရှိပါတယ်ဆိုလိုတာကတော့ဒီဒေသတွေကနေသတင်းတွေရဖို့ကြိုးစားမယ်လုပ်မယ်ဆိုရင်တော့အန္တရာယ်ကများလာပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကတော့တပ်မတော်ဘက်ကသတင်းတောက်တွေကိုဖန်စီတရားစွဲဆိုနေတဲ့ဖြစ်ရပ်တွေကတမရော်နဲ့သတင်းထောက်တွေကြားဖြစ်တဲ့ပြဿနာလို့မကြည့်ကြပဲလက်ရှိတည်ဆဲဥပဒေတွေကတရားမျှတမှုဒီမိုကရေစီနှိမ့်ချမှုရှိသလားဆိုတာကိုကြည့်ရမှာဖြစ်တယ်လို့ဒီကနေ့ပြောပါရယ်တည်ဆဲဥပဒေတွေကမျှတမှုမရှိဘူးဆိုရင်ဒီမိုကရေစီနှိမ့်ကြရင်လွှတ်တော်ကတဆင့်ပြင်ဆင်ရမှာဖြစ်တယ်လို့တရားစီရင်ရေးဘိုင်းမှာမှန်မှန်ကန်ကန်ဆောင်ရွက်မှာဖြစ်တယ်လို့ပြောဆိုပါရယ်အုပ်ချုပ်ရေးဘိုင်းအနေနဲ့ကတော့တရားစီရင်ရေးဥပဒေရေးရာတွေမှာဝင်ရောက်ဆွတ်ဖက်ခွင့်မရှိပဲတရားစီရင်ရေးဘိုင်းမှာမှန်မှန်ကန်ကန်ဆောင်ရွက်စီဖို့အတွက်တာဝန်ရှိပါတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်